မိခင်ဖြစ်သူဒေါန်ဆန်းစုကြည်အချင်းနောင်ထဲမှာဆေးဝါးကုသခွင့်အလုံးလောက်မရတဲ့အတွက်အထူးစိုးရိမ်မိကြောင်းသားဖြစ်သူ Kim Harris က VOA ကိုပြောပါတယ်မိခင်လက်ရေးနဲ့ရေးထားတဲ့စာကိုဇန်နဝါရီလလယ်ကလက်ခံရရှိခဲ့တာနဲ့ပတ်သက်လို့ Kim Harris ကို Matt Engineer က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ညာ
ဒီတိန်နိုင်ငံသားရေးယုံကနေသူ့အမိပို့လိုက်တဲ့စာကိုလက်ခံရရှိတာနဲ့ပတ်သက်လို့ Kim Harris ကိုမေးမြန်းရမှာ
Originally it was just a picture but I'm not happy
ဆောစာကျောင်းရတော့ကအမိစာကိုရိုက်ထားတဲ့ဓာတ်ပုံမှာအခုတော့အမိကိုယ်တိုင်ရေးထားတဲ့မူရင်းစာကိုကျွန်တော်ရပါပြီစာကအမိလက်ရင်းနဲ့ကိုယ်တိုင်ရေးထားတဲ့စာပါပြီးခဲ့တဲ့ September လတုန်းကအမိနေမကောင်းဘူးလို့သတင်းတွေထွက်လာချိန်မှာအမိအတွက်လိုအပ်တဲ့စေဝါပစ္စည်းတွေအစားအစာနဲ့စားသောင်ပါတဲ့အထုပ်ကိုကျွန်တော်ချက်ချင်းပေးပို့ခဲ့ပါတယ်အဲ့ဒီပစ္စည်းတွေရန်ကုန်ကိုစက်တင်ဘာလအတွင်းရောက်သွားပြီမဲ့အမေစီကိုဒီဇင်ဘာကုန်အထိမရောက်ခဲ့ဘူးလို့သိရပါတယ်အခုအမေစီရစာကိုဇန်နဝါရီလလယ်လောက်မှာကျွန်တော်လက်ခံရရှိခဲ့ပါတယ
်အဲ့တော့အမေစာထဲမှာဘာတွေရေးထားတယ်ဆိုတာကိုပြောပြလို့ရမှာရှင
်
ဒီရတဲ့ပစ္စည်းတွေစီးတွေပို့ပေးတာကိုကျေးဇူးတင်ကြောင်းပြောပါတယ်မိသားစုကိုတတိယတဲ့အကြောင်းလည်းရေးထားပါတယ်။ဒါပေမဲ့ကျမကြီးသိပ်မကောင်းတဲ့အပြင်တွားနာတဲ့ဝေဒနာခံစားနေရတာကြောင့်အစာမစားနိုင်ပဲဖြစ်နေတယ်လို့အမေကရေးထားပါတယ်။နောက်ပြီးသူ့မှာအယိုးပွားယောဂရှိနေတာကိုထောင်ထဲမှာလိုအပ်တဲ့ဆေးဝါးကုသမှုမရဘဲဖြစ်နေပါတယ်။အမေအချိန်ကြီးဘလောက်ထိဆိုးဝါးနေမလဲကျွန်တော်မတွေးဝင်ပါဘူး။
စစ်ကောင်စီကဒေါန်ဆန်းစုကြည်ကိုမိသားစုနဲ့လည်းတွေးခွင့်မပေးဘူး။ရှင်းနေတွေနဲ့လည်းတွေးခွင့်မပေးတဲ့အချိန်မှာအခုမှတားဖြစ်သူစီကိုစာရေးခွင့်ပေးတဲ့အပေါ်မှာကင်ဘလူမြင်နေရှင
်။
ဒါကတော့အများအားဖြင့်လုပ်ကြည့်ကြတိုင်းသူတို့ပဲကောင်းနေဆိုတာကိုပြဖို့ပဲဖြစ်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲရန်ကုန်မှာရှိတဲ့အမေအိမ်ကိုလေလံတင်ရောင်းချဖို့တရားရုံးကအမိန့်ချမှတ်ထားပါတယ်။ဆိုလိုတာကအမေထောင်ကထွက်လာရင်နေမဲ့အိမ်မရှိအောင်လုပ်တာပါ။နေပြီးတော့မှအမေနေခဲ့တယ်ဆိုတာကလည်းအစိုးရပိုင်းအိမ်မှာအဲ့တော့ရန်ကုန်ကတက္ကသိုလ်ဧည့်သည်လမ်းကအိမ်ကိုဆုံးရှုံးမယ်ဆိုရင်အမေမှာပိုင်ဆိုင်တဲ့ပစ္စည်းမရှိတော့ပါဘူး။ပြီးတော့ပရဟိတလုပ်ငန်းတွေအတွက်တိစောက်ထားတဲ့အမေရဲ့အချားပိုင်ဆိုင်မှုအားလုံးကိုစစ်တပ်ကသိမ်းယူထားပါတယ်။တက္ကသိုလ်ဟိတလမ်းအိမ်ကိုအမေကပရဟိတလုပ်ငန်းတွေအတွက်အသုံးပြုဖို့ရည်ရွယ်ထားတာပါ။အခုတော့စစ်တပ်ကအားလုံးကိုသိမ်းပိုက်ထားတာဆိုတော့တနိုင်ငံလုံးတစ်ခါရရင်ဆိုင်နေရသလိုကျွန်တော်တို့မိသားစုအတွက်အရာအားလုံးနောက်ပြန်ဆုတ်သွားတာပါ။
ဒီလိုဟဲ့အကင်းကဒေါက်တာဆူကြီးရဲ့တားတယောက်အနေနဲ့ဒီအိမ်ကိုလေးလံတင်ရောင်းချမဲ့ကိစ္စမှာတားဆီးနိုင်မင်းရောမရှိဘူးလားရှင
် I don't think I have any say in the matter
ငါကတော့မနိုင်ငံသားဖြစ်တဲ့အတွက်ပတ်သက်လို့ပါဝင်ပတ်သက်လို့မရပါဘူးအဲ့ဒီလိုပဲကျွန်တော်ပါကြီးအမေရဲ့အကိုဖြစ်သူကလည်းမြန်မာနိုင်ငံသားမဟုတ်တဲ့အတွက်ဒီအိမ်ကိစ္စမှာပိုင်ဆိုင်ခွင့်မရှိပါဘူးဒါပေမဲ့အမေဒုက္ခရောက်အောင်စစ်တပ်ကအမြဲလှုပ်နေတော့အခုအိမ်ကိုရောင်းချဖို့လဲသူတို့ကဥပဒေတွေကိုပြောင်းလဲပြင်ဆင်ပြီးလုပ်ခဲ့တာ
ပါ Kim Harris အနေနဲ့မိခင်ဖြစ်သူဒေါန်ဆန်းစုကြည်ကိုနောက်ထပ်ဆေးဝါးနဲ့အစားအစာအသုံးဆောင်တွေပို့ဖို့ပြင်ဆင်နေပြီးတော့ဒီတစ်ခါလဲမိခင်စီရောက်မယ်လို့မျှော်လင့်မိကြောင်း VOA ကိုပြောပါရရှင်